2022ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်အမှတ်တရဆုကိုအမေရိကန်စီးပွားရေးပညာရှင်နှုတ်ဦးကိုချီးမြှင့်လိုက်ပါတယ်။ဈေးကွက်ထက်မှာမတူကွဲပြားတဲ့လုပ်ငန်းတွေနဲ့ထိရောက်နိုင်သမျှထိရောက်မှုအရှိဆုံးလယ်လျောညီထွေဖြစ်စေတဲ့ဈေးကွက်ဆိုင်ရာအဖွဲ့အစည်းတွေကိုပုံစံထုတ်ခဲ့ကြတဲ့အတွက်ဒီစုကိုချီးမြှင့်လိုက်တာပါ။ Harvard တက္ကသိုလ်ကစီးပွားရေးပါမောက္ခ Elvin Roth နဲ့ Los Angeles မြို့ California တက္ကသိုလ်ကပါမောက္ခ Lloyd Shapley တို့ကိုစုချီးမြှင့်လိုက်တဲ့အကြောင်းဆွီဒင်နိုင်ငံ Stockholm မြို့ဆွီဒင်တော်ဝင်သိပ္ပံအကယ်ဒမီကတနင်္လာနေ့မှာကြေညာပါတယ်။ဈေးကွက်ထဲကမတူကွဲပြားတဲ့လူပုဂ္ဂိုလ်တွေဒါမှမဟုတ်အဖွဲ့အစည်းတွေအကြားတစ်ဖက်နဲ့တစ်ဖက်လှည့်ပြားအသုံးချတာမျိုးလုပ်ချင်တာကိုတည်ငြိမ်တဲ့အခြေအနေနဲ့ထိန်းချုပ်ကန့်သတ်တဲ့လိုက်လျောညီတွေဖြစ်စေမဲ့လုပ်ငန်းစဉ်တစ်ရပ်ကိုဖော်ဆောင်ခဲ့တဲ့အတွက်အသက်89နှစ်အရွယ်ရှက်ပလီကိုအကယ်ဒမီကချီးကျူးပြောဆိုခဲ့ပါတယ်။ရှက်ပလီရဲ့ theory ဟာအရေးကြီးတဲ့ဈေးကွက်လုပ်ငန်းဆောင်တာတွေလက်တွေ့မှာတိုးတက်နိုင်စေတဲ့ဆိုတာကိုသက်သေပြတဲ့စမ်းသပ်ချက်တွေလုပ်ခဲ့တာကြောင့်အသက်60အရွယ် Roth ကိုဂုဏ်ပြုခဲ့ပါတယ်။